အခုလိုရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်ဝိုင်းဆွန့်ခွာထွက်ပြေးရတဲ့စစ်ဘေးဒုက္ခသည်က9000ကျော်အထိရှိလာပြီလို့သိရပါတယ်။ရခိုင်ပြည်နယ်အစိုးရအနေနဲ့ဒုက္ခသည်စင်းကိုအတိအကျမကောက်ယူနိုင်သေးပေမဲ့ဒုက္ခသည်တွေရှိတယ်လို့ကြားရတဲ့အကူအညီတွေပေးပို့နေတယ်လို့အစိုးရပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ဒီရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်နောက်ဆုံးအခြေအနေကို VOA သတင်းတော့ကိုသက်နိုင်တင်ပြပါမယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာရခိုင်လက်နက်ကင်အဲအဲဖွင့်တဲ့မြမအစိုးရတပ်တို့ကြားတိုက်ပွဲတွေတင်းထန်လာတာကြောင့်မြောက်ဦးကြောက်တော်မင်းပြဘူတီတောင်ရတိတောင်နဲ့ပုံနေကျွန်းစတဲ့မြို့နယ်6မြို့နယ်ထဲမှာစစ်ဘေးဒုက္ခသည်9000ကျော်အထိရှိလာတယ်လို့ရခိုင်တိုင်းဒေသမြို့နယ်စုများအစည်းအရုံး REC ကအတွင်းရေးမှူးကိုစိုးစိုးထွန်းကပြောပါတယ
်အဓိကများတာကတော့ဒီဒေသောင်များလာတာပေါ့နော်ဒေသောင်များလာတယ်နောက်ဘူတီတောင်နောက်မြေပုံပေါ့နော်ဒီလားအတွက်မှာတော့ဒီနေရာမှာရိုးချောင်းဖက်တွေရိုးစင်းဖက်တွေမှာဒီတိုက်ပွဲတွေတိတိပေါ့နော်။နောက်ပြီးတော့ဒီကြောင်တက်ထမှုလေးရှိတဲ့အခါမှာအရေးသားတွေထပ်ပြီးတာတွေကအရင်ညက်လာတာပေါ့နော်။ပြီးတော့အရေးသားတွေကညက်သွားပြင်းဒီမျိုးမျိုးပေါ်နဲ့ဒီကထောင်ကြီးကိုပြီးကြတာများပါတယ်။ပြီးတော့အဲ့ဒီတော့မှလည်းဒီစစ်တပ်ဖက်တွေကထောင်နဲ့ရှိလို့ရှိနေပေါ့နော်။ဒီတိုင်းပဲတိုက်ပွဲတွေကလည်းပြင်းထန်ပြီးတော့မှဒီမြေကလုံးမြေကလည်းကျွန်တော်တို့ကိုလည်းတော်တော်လေးအခုကြေးတွေနဲ့တူတာပဲဆိုတော့မလို့အော်လောကတော့ခဲ့နေပေါ့လေဒါကြောင့်အခုကြေးတော့မြန်မာနေပြီဒါနဲ့အခုဒီဒီရရှိတဲ့ဘလောက်ကတော့9000နဲ့ကျော်နေပါပြီ
လက်ရှိရှင်မှာလည်းရသေးတော်မျိုးနေနဲ့မြေပုံမျိုးနေတွေမှာတိုက်ပွဲတွေဇက်တိုက်ဆိုတော့ဖြစ်ပေါ်နေတာကြောင့်စစ်ဘေးဒုက္ခတွေများလာတာလည်းဖြစ်ပါတယ်မြေပုံမျိုးကိုထွက်ပြေးတင်းချောင်လာကြတဲ့စစ်ဘေးဒုက္ခတွေကိုတော့မြေပုံမျိုးပေါ်ကဘုံကြီးကျောင်းတွေမှာနေရာချထားပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့မြေပုံမျိုးနေလုံးဆိုင်ရာစစ်ဘေးဒုက္ခတွေကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဦးအောင်မြင့်သိန်းကပြောပါတယ်
အမှန်တကယ်ချောင်းအောင်လို့ရှိပါရဲ့ခင်ဗျာသူတို့ကိုလောလောဆယ်အခုကျွန်တော်တို့မြို့မသက်နာရုံဆိုတဲ့ဘုံကြောင်းပါတယ်နောက်ပြီးတော့ဒီမင်္ဂလာတောင်ကျောင်းဆိုတဲ့ဟာရယ်နောက်ပြီးတော့ဝီစီတာယာမကျောင်းတိုက်နောက်ပြီးတော့ဒီညပြီးမှန်ကျောင်းတိုက်ဆိုပြီးကျောင်းတိုက်လေးခုမှဆွဲဟိုအမြန်ချပစ်ထားပါတယ်ဒီကတော့အများကြီးပေါ့စားလောလောဆယ်တို့သူတို့ကအင်ဂျင်နီယာစားတာတောက်တာကတော့ဒီမှာရှိတာလေးနဲ့တော့စားတာပေါ့စား
ရခိုင်ပြည်နယ်အတွင်းကစစ်ဘေးဒုက္ခတွေတွေနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရအဖွဲ့အစည်းနဲ့ကူညီဆောင်ရွက်ပေးနေတာတွေရှိတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရစေဘင်တာယာရဲဝန်ကြီးဦးဝင်းမင်းကပြောပါတယ
်ကျွန်တော်တို့စီစစ်တွေကြီးတော့ကြောက်ကြီးဒီတနေရာမှာပဲစီရမှာဒီဘလောက်ရောက်ရှိရလို့ကျင်းပြရရလို့ရှိမှာကျွန်တော်တို့ကဒီထောက်ပံ့ပေးရတယ်အဲဒီတော့ကျင်းပြရတော့ပို့ပို့ရလို့ရတယ်ပေါ့နော်အဲအစိုးရအဖွဲ့နဲ့ညီနေတယ်အဲလိုမျိုးတို့ရလို့ရှိမှာကျွန်တော်တို့တက်တာဟောပါမှုပြီးပြည်ရပါမ
ယ်။လက်ရှိရှိမှာစစ်ဘေးဒုက္ခသည်တွေကိုနိုင်ငံတကာကြက်ချီနေဖွယ် ICRC နဲ့ကမ္ဘာစစ်နိုင်ရက်ခါအစည်းအဝေး WFP တို့ကဒီကအကူအညီပေးနေတာဖြစ်ပြီးတခြားပြည်တွင်းရဖွယ်အဖွဲ့အစည်းတွေကလည်းအကူအညီပေးနေတာတွေရှိပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်နေရာဆွန့်ခွာနေရတဲ့စစ်ဘေးဒုက္ခသည်တွေအတွက်မြန်မာတပ်မတော်ဘက်ကလည်းအလူငွေကြက်သိန်း5000လူဒန်းခဲ့ပါတယ်။အခုလိုစစ်ဘေးဒုက္ခသည်တွေတပ်ဖက်ကလူဒန်းထားတဲ့အလူငွေတွေကိုတော့အခုလိုစစ်ဘေးဒုက္ခတွေတဲ့အတွက်တပ်ဖက်ကလူဒန်းထားတဲ့အလူငွေတွေကိုဘလို့ဆောင်ရွက်သွားမလဲဆိုတာကိုတော့အသေးစိတ်မဆွေးနွေးရသေးဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကပြောဆိုခဲ့ပါတယ်